ဒေါက်တာထွန်းအောင်ရွှေခင်ဗျာကျွန်တော်တို့ SBS Radio နဲ့အခုလိုစကားပြောဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ပထမဆုံးအနေနဲ့ပြောချင်တာကတော့ဒေါက်တာထွန်းအောင်ရွှေဆိုတာဘယ်သူလဲဆိုတာကိုပရိသတ်တွေနဲ့နည်းနည်းမိတ်ဆက်ပေးပါခင်ဗျာ
။အဲကျွန်တော်ကတိတက်ကတူတိကနေပြီးတော့1990မှာအဲ MBBS ပွဲရပါတယ်။မြန်မာပြည်မှာ10နှစ်လောက်အထွေရောဂါကိုဆရာဝန်နေနဲ့လို့တော့ပြီးတော့ကိပီကျမကြီးလောကရဲကျွန်တော်ရောက်သွားတယ်ပေါ့နော် NGO တွေအလုပ်တွေလုပ်တယ် HIV AIDS project တွေလုပ်တယ်နောက်ပိုင်း2008ခုနှစ်မှာတော့ကျွန်တော်ကဒီအဲဟောပေါ့နော် public health လောကရဲမှာ6နှစ်လောက်အလုပ်လုပ်ခဲ့ပြီးတော့ဒီ Australia Sydney ကို2008မှာရောက်လာပါတယ်လာတဲ့အကြောင်းရင်းကတော့ဒီကိပီကျမကြီးနဲ့ကျမကြီးစီမံခံမှုပွဲလုံးလာတက်တာပေါ့လေသတ်သက်ပြီးတော့တောင်းတော့ဆိုတော့ကျွန်တော်ပွဲလုံးပြီးတဲ့အချိန်မှာပဲကျွန်တော်တက်တူမှာပဲပြန်အလုပ်ရပါပဲ
အဲ
လုံးလုံးနေတဲ့ဒီနေ့ဒီပေါ်လေး UNSW School of Public Health မှာကျွန်တော်လုံးလုံးနေပါတယ်ရှင်းနေရှိပါပါဘူ
းဟုတ်ကဲ့ဒီ University of New South Wales မှာဒေါက်တာထွန်းအောင်ရွှေအနေနဲ့ဘယ်အခန်းကဏ္ဍကနေပါဝင်ပြီးလှုပ်ဆောင်ပေးနေပါလဲ
အော်ကျွန်တော်ကအဓိကလှုပ်တာကတော့ကျွန်တော် School of Public Health မှာရှိတဲ့ Football United လို့ခေါ်တဲ့ဒီ Action Research Program ပေါ့နော်အဲ့ဒီ research ကဒီအားကစားဒီလူငယ်တွေဖွံ့ဖြိုးတိုးတက်ရေးရဲရလူထုပေါင်းစည်းညီညွတ်ရေးစတဲ့အချက်လက်တွေမှာဘယ်လောက်ထိ contribution လုပ်နိုင်တယ်လဲဆိုတာကိုလေ့လာတဲ့ action research program မှာကျွန်တော်အဲ့ဒီ program မှာဒီ assistant director အနေနဲ့ကျွန်တော်ဒီနေ့အလုပ်လုပ်နေပါတယ်အဲကျွန်တော်အဓိကတာဝန်နေရာတော့ဒီ financial management ဒီ project design နေနောက်ဒုနာတွေနဲ့ဆက်သွယ်ဆက်ဆံတာဒီနောက်တစ်ခုကျေကျေကြတဲ့လူကတော့ဒီ program evaluation and research ပေါ့လေကျွန်တော်အဲ့ဒါတွေကိုလုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီဒေါက်တာထွန်းရွှေတို့ဒီ2015 December လောက်ဒီ football united cup ဆိုပြီးတခုလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါခင်ဗျာ
2015ခုနှစ်နော
်ဟုတ်ကဲ့
2015ခုနှစ်ဇွန်လမှာဒီကျွန်တော်တို့အာရှဖလားဘောလုံးကြိုင်ပွဲကလည်းSydney ဒီအော်စတြေးလျမှာလုပ်တယ်ပေါ့လေလုပ်တဲ့ခါကျတော့အာရှဘောလုံးဖွဲ့ချုပ်ကကျွန်တော်တို့ဖွဲ့ကိုဆက်သွယ်တယ်ဒီအာရှဖလားပွဲနဲ့အပြိုင်ဒီဘောလုံးအားကစားဒီလူငယ်နဲ့ရရလူလူခွင့်ပြုလုပ်ငန်းတွေမှာအင်တာအသုံးတည့်တဲ့ development tool တစ်ခုအနေနဲ့သုံးလို့ရတယ်ဆိုတာကို awareness raising ပေါ့လေဒီဖွဲ့စည်းကြားထဲမှာ community ကြားထဲမှာပုံပြီးသိတာထင်ရှားလာအောင်ဒီဘောလုံးပွဲတော်လေးတစ်ခုလုပ်မယ်ပေါ့လေဆိုပြီးတော့ကျွန်တော်တို့2014နှစ်ကုန်နေမှာညှိပါတယ်ညှိပြီးတော့ဒီအရှာဖလားဘွဲရဲ့ quarter နဲ့ semi final ကာလဒီမှာဒီမှာကျွန်တော်တို့ရဲ့ Asia Dream Festival ဆိုပြီးတော့လုပ်ပါတယ်အဲ့ဒါကကျွန်တော် program football united ရဲ့နောက်ပြီးတော့မှဒီအရှာဘောလုံးပွဲချုပ်ရဲ့နှစ်ပွဲပေါင်းလုပ်ကြတာပ
ါဟုတ်ကဲ့အဲ့ဒီအဲ့ဒီပြိုင်ပွဲလုပ်တော့ပေါ့လေအသင်းတွေဘယ်လောက်လောက်များပါပါလဲဘယ်နှစ်သင်းလောက်ပါပါလဲ
အဲ့တင်းကအလုံး16တင်းပါအဲ့ဒီအသင်းတွေကိုကျွန်တော်တို့ကအာရှဖလားဘွဲရဲ့နောက်ဆုံးအဆင့်ကိုတက်လာတဲ့ qualifying ဖြစ်တဲ့16တင်းရဲ့နံပါတ်တွေနဲ့ကျွန်တော်တို့ပြီးပြီးတော့တက်ပါတယ်ဥပမာပြင်ကိုရီးယားပေါ့နော်အီရတ်ပေါ့စသဖြင့်ပေါ့အဲ့တော့တက်နိုင်ဆုံးလဲကိုရီးယားအီရတ်အသင်းတွေမှာဒီအော်စတြေးလျမှာရောက်နေတဲ့ Korean Australian တွေအဲ့ဒီ Iraqi Australian တွေကိုပါဝင်ကျွန်တော်တို့လုပ်ခဲ့ပါတယ
်ဟုတ်ကဲ့အဲ့မှာပါဝင်ကစားတဲ့ဒီလူငယ်တွေကအသက်ဘယ်လောက်ရှိပါလဲ
အဲ့တပိုင်းစားတော့ကျွန်တော်တို့ဒီအထက်တန်းအဆင့်လူငယ်တွေပေါ့နော်အဲ့တော့ year 7အများစုကတော့ year 8နဲ့ 9 ပ
ါဟုတ်ကဲ့ now id ပေါ့လေ football united ဆိုတဲ့ရည်ရွယ်ချက်ကဒီ australia မှာရောက်လာတဲ့ဒီ refugee တွေဒုက္ခ refugee နဲ့ရောက်လာတဲ့လူတွေ migrant နဲ့ရောက်လာပြီး isolate ဖြစ်နေတဲ့လူငယ်တွေကိုဒီကျွန်တော်တို့ဒီ mainstream ထဲကိုခေါ်လာဖို့ရည်ရွယ်ချက်မျိုးနဲ့လုပ်တယ်လို့သိရပါတယ်အဲ့တော့အဲ့ဒါမျိုးလုပ်တဲ့နေရာမှာဘလောက်အောင်မြင်မှုရှိပါလဲ
။ကျွန်တော်တို့အဲ့ဒါကိုဒီ Football United က2006ခုနှစ်ကနေပြီးတော့မှဒီ conceptualize လုပ်ခဲ့တာပေါ့လေ။သူစခဲ့တာကတော့ PhD program တစ်ခုအနေနဲ့စတာပါ။ကျွန်တော်ရဲ့ဆရာမရဲ့ PhD thesis ပေါ့လေ။ဆိုတော့စောစောကအခုပြောခဲ့သလိုပဲဒီဘောလုံးအားကစားက recently ဒီ Australia ကိုရောက်လာတဲ့ refugee background ရှိတဲ့ဒီလူငယ်တွေသူတို့မိသားစုတွေကAustralia ရဲ့ social fabric ဆေးပါဒီဘလောက်သူတို့နည်းနည်းများများဟိုအခြေချသွားမလဲပေါ့နော်အခြေချဖို့အတွက်ဘောလုံးကဘလို့ထောက်ပြနိုင်လဲသူ study လုပ်တာပါအဲ့ဒီ study က PhD thesis အပြင်ကျွန်တော်တို့2009ခုနှစ်မှာ Australian Research Council ကိုကျွန်တော်တို့ the grant down တဲ့အခါမှာ 3 years grant အကျွန်တော်တို့ရပါတယ်။ဒါတော့2010, 2011, 2012အထိပေါ့လေ။၃နှစ်ကျွန်တော်တို့ 3 years cohort study လေးတစ်ခုလုပ်ပါတယ်။အဲ့ဒီသူတည်တနာကကျွန်တော်တို့2013ခုနှစ်မှာဒီသူရဲ့တွေ့ရှိချက်တွေကိုပို့ပါပေါ့နော်။ထုတ်ပြန်ပြီးတော့ publication လုပ်ပြီးပါတယ်။အဲ့ဒီမှာထူးခြားတာတော့ဘာလဲဆိုတော့ဒီ positive response ကိုကျွန်တော်တို့တွေ့ခဲ့ရပါတယ
်။
သူတို့ဒီလက်တော်ရောက်လာတဲ့ refugee လူငယ်လေးတွေဟာသူရဲ့ရည်ရွယ်သူရဲ့အပေါင်းအသင်းတွေသူရဲ့ဒီလူမှုအတိုင်းအဝိုင်းတွေမှာနှင်းနှင်းမြန်းမြန်းဒီဟိုပါပေါ့နော်အခြေချသွားတယ်အထူးသဖြင့်သူတို့ရဲ့ pro social behavior ပေါ့ဒီတစ်ဖက်သားကိုကူညီခြင်းနဲ့ကိုယ့်ရဲ့ community ပေါ်မှာ positive outlook ပေါ့နော်အပြုအဝေါ်ဆောင်တဲ့အမြင်လေးတွေမြင်နေနောက်ပြီးတော့မှသူရဲ့ friendship ပေါ့လေဒီတငယ်ချင်းဖြစ်မှုတွေကနှင်းနှင်းမြန်းမြန်းနဲ့တိုးပွားသွားတယ်ဆိုတာတွေဟာတွေကိုကျွန်တော် scientifically ကျွန်တော်သတိပြနိုင်ခဲ့ပါတယ
် okay now the ဒေါက်တာထွန်းအောင်ရွှေရဲ့မျှော်လင့်ချက်တစ်ခုကဒီမြန်မာပြည်ကိုဒီ Football United ကိုယူဆောင်သွားဖို့ပါပဲ။ဒါပေမဲ့2013ခုနှစ်မှာအဲ့ဒီအတွေ့ကဖြစ်ပေါ်လာတယ်လို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းလေးပြောပြပေးပါခင်ဗျာ
။အဟုတ်ပါရဲ့ဗျ။ကျွန်တော်က Football United ကိုကျွန်တော်မာစာတက်နေတဲ့အချိန်မှာလည်းကိုက Volunteer အနေနဲ့ပါပါတယ်။ပါတယ် Volunteer လုပ်နေတဲ့ကိုကဒီ project ရဲ့သဘောတဘာဝလေးကိုကျွန်တော်တော်တော်သဘောကျတော့ဒီလို project မျိုးသားမြန်မာပြည်မှာလုပ်နိုင်တော့ตาก้าวมาเว้ยဆိုတော့အတွေးရှိတယ်ပေါ့လေဒါပေမဲ့အခွင့်အရေးကမပေါ်လာဘူးဗျ2013မှာတော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တက်တူရဲ့ဒီထိပ်ပိုင်းထိပ်တန်းဒီဟိုပါဘောနော်အုပ်စုလေးကောင်စီကနေပြီးတော့မှသူတို့ကသုံးသပ်မှုတွေလုပ်ပါတယ်တစ်ချက်ကဘာလဲဆိုတော့မြန်မာပြည်ဟာပုံလင်းလာပြီးရာသားစုကတက်လာပြီးဆိုတော့ဒီလက်ရှိစိုးရကလည်းဒီနိုင်ငံသားဟိုပါဒီပေါ့နော်ဒီပွဲစည်းတွေမြန်မာပြည်မှာလာရောက်လုပ်ကိုင်ကြဖို့ဒီစသဖြင့်ဖိတ်ခေါ်တယ်ပေါ့လေအဲဒီတော့သူတက်တူကလည်းမြန်မာပြည်အတွက်တစ်ခုလုပ်ပြီးခြင်းနဲ့အဲ့တော့ grant တစ်ခုပေးမယ် faculty တွေကဒီအဖွဲ့အစည်းတို့ကျွန်တော်တို့ဌာနအသီးသီးကနေတောင်းနေသီးသီးကနေဒီ grant ကိုရှောက်ကြပါဆိုပြီးတော့မှဒီ UNSW International Office ကနေ announce လုပ်ပါတယ် announce လုပ်တော့ကျွန်တော်လည်းဒါအခွင့်အရေးတစ်ခုပဲဆိုပြီးတော့မှ Football United အနေနဲ့မြန်မာပြည်မှာဒီလို program တစ်ခုကိုလုပ်မယ်ပေါ့နော်ဆိုပြီးကျွန်တော်တို့ရှောက်လိုက်တော့ဒီဒီ proposal အောင်မြင်သွားပါလေကျောင်းအောင် grant ပေးပါလေအဲ့တော့ကျောင်းအောင်ပေးလိုက်တဲ့ secret grant လေးနဲ့ကျွန်တော်မြန်မာပြည်မှာ2013မှာစပြီးတော့ဒီ project ဒီ football united project လေးစပါလေအဲ့တော့မြန်မာနိုင်ငံချက်ချင်းနေတဲ့ကျွန်တော်တို့ MOU ထိုးတယ်နောက်မော်လ်မြန်တက်ကတူတကုံတက်ကတူရန်ကုန်ရှိပိုင်းတက်ကတူအဲ့တက်ကတူ၃ခုနဲ့ကျွန်တော်တို့အော်လုံးအခြေခံနဲ့လူငယ်ဖွံ့ဖြိုးတိုးတက်ရရလူလူဖွံ့ဖြိုးတိုးတက်လုပ်ငန်းတွေလှစလုပ်ခဲ့ပါလေ
okay အဲ့တော့ဒီFootball United ကမြန်မာပြည်မှာရန်ကုန်ရဲ့ဒီမြန်မာပြည်အောက်ပိုင်းရဲ့အဲ့နေရာတွေမှာလှုပ်ဆောင်နေရတာပါလား
ဟုတ်ပါတယ်ဗျအဓိကနှစ်မြို့ပါပဲရန်ကုန်မြို့မှာတော့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်နဲ့တကုံတက္ကသိုလ်ကအကြောင်းသားအကြောင်းသူတွေနဲ့ကျွန်တော်တို့ပေါင်းပြီးတော့ဆောင်ရွက်နေပါတယ်နောက်မော်လ်မြိုင်မြို့မှာတော့မော်လ်မြိုင်တက္ကသိုလ်ကအကြောင်းသားအကြောင်းသူတွေနဲ့တက္ကသိုလ်တာဝန်ရှိသူတွေနဲ့ဒီတာကန်ချက်ချင်းကြီးအဖွဲ့တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့မှဒီဘောလုံးခြေပြုလူငယ်နေ့ရရလူလူပွန်ပြတုတ်တဲ့စီမံချက်ဆိုပြီးတော့လုပ်နေပါတယ
်ဟုတ်ကဲ့အဲ့တော့ဒီ Football United မြန်မာရဲ့အဓိကရည်ရွယ်ချက်ကအဲ့မြန်မာပြည်မှာရှိတဲ့ဘယ်လူငယ်တွေကိုခေါ်ပြီးတော့ဒါမျိုးလေ့ကျင့်ပေးပါလဲ
အဲကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ဒီ program ကိုနေရာအများကြီးမှာလုပ်ဖို့တဲ့ဒီကျွန်တော်ရဲ့ program model လေးကိုတက်သူတွေကဟိုနားငယ်သဘောပေါက်ပြီးတော့မှသူတို့ရဲ့တောင်းသားကြောင်းသူတွေရဲ့တင်ကြားရေးအစီအစဉ်တွေမှာသောမကျောင်းသူတွေရဲ့ဒီ professional development လုပ်ငန်းတွေမှာဒီ project model ကိုသုံးနိုင်ဖို့လို့ကျွန်တော်ကရည်ရွယ်ပါတယ်။ဒါကျွန်တော်ဆိုတာဒီ Football United ကရည်ရွယ်ပါတယ်။အဲ့အတွက်ကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့ရခဲ့တဲ့နှစ်နှစ်တာအတွေ့အကြုံတွေကို conference တွေမှာလည်းတင်ပြပါတယ်။နောက်2014ခုနှစ်ဒီဇင်ဘာမှာကျွန်တော်တို့ရန်ကုန်မှာ Football for Health and Development ဆိုတဲ့ seminar တစ်ခုကို international seminar တစ်ခုကိုကျွန်တော်လုပ်ခဲ့ပါတယ်။ဒီရချက်ကတော့ဒီ NGO လေးဘာသာမကအဖွဲ့အစည်းတွေဝန်ကြီးဌာနတွေကိုကျွန်တော်တို့ဒီအားကစားပြီးကွန်ပျူတာလုပ်ငန်းမှာအင်တာသုံးတဲ့ဒီကွန်ပျူတာလုပ်ငန်းသုံးဟောပေါ့နော်နီလန်တစ်ခုအနေနဲ့ကောင်းမှုနယ်ဆိုတဲ့အကြောင်းကျွန်တော်တို့တတ်တာခြင်းနဲ့အထူးသဖြင့်အားကစားတဲ့မှာမှဘောလုံးအားကစားပြီးမြန်မာပြည်မှာဒီကွန်ပျူတာတွေကိုပေါ်ဆောင်တဲ့နေရာမှာနီလန်တစ်ခုအနေနဲ့သုံးလို့ရတယ်ဆိုတော့ကျွန်တော်တို့ advocate ယူတာပါခင
်ဗျ Okay ဒေါက်တာထွန်းအောင်ရွှေအခုဒီနေ့ပဲမြန်မာပြည်ကပြန်ရောက်လာတယ်လို့သိရပါတယ်အခုပဲနိုင်ပိုင်းမရှိသေးရလို့ဒီတစ်ခေါက်ပြန်သွားတော့ကောဘာတွေများအောင်မြင်မှုတွေရှိခဲ့ပါလဲ
ဒီတစ်ခေါက်တော့ကျွန်တော်တော်တော်ထူးခြားတယ်လို့ပြောရအောင်ဒါဒီတစ်ခေါက်ကိုကျွန်တော်တို့ကလက်ရှိ တက်သူသုံးမှုဖြင့်ဖန်တက်သူနဲ့ပါတိုးချဲ့ပြီးကျွန်တော်လုပ်ငန်းတွေစတင်နိုင်ခဲ့ပါတယ်။ဒီဖန်တက်သူနဲ့လုပ်တဲ့လုပ်ငန်းကတော့ဒီကျွန်တော်တို့ youth development community development ဆိုတဲ့အပိုင်းတဲ့ကျွန်တော်တို့ကဒီရရလူလူတင်းမှာပေါင်းစည်းညီညွတ်ရေးစီလုံးညီညွတ်ရေးဒီ grassroots peace building ပေါ့နော်အဲ့ဒါနဲ့ non social cohesion ဒီလူမှုဘဝပေါင်းစည်းညီညွတ်ဖို့ဆိုတဲ့ project ကိုဖန်တက်သူနဲ့ကျွန်တော်တို့ပူးပေါင်းပြီးစတင်လိုက်တာပါ။ဒီ project launch ကိုကျွန်တော်တို့ပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာလုပ်ခဲ့ပါတယ်
။ Okay. အဲ့တော့ဒီ Football United ရဲ့ရည်မှန်းချက်ကဒီလူငယ်တွေကိုအားကစားတစ်ခုတည်းမဟုတ်ဘူးလေ။တခြားဖွံ့ဖြိုးမှုတွေပါမှာပါဝင်ပြီးတော့အောင်မြင်အောင်အကူအညီပေးတဲ့သဘောပါလား
။ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်။ဘာလို့လဲဆိုတော့ဒီဘောလုံးအားကစားမှာအားကစားတက်တက်မဟုတ်ပဲနဲ့သူ့မှာလူငယ်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကိုယ်ကျင်တရားပိုင်းဆိုင်ရာနောက်ပြီးတော့မိတ္တပလပေါ့လေနော်တိုက်သူကဏ္ဍဒီမှာသူတို့ရဲ့ဒီဖွံ့ဖြိုးမှုကိုဖြစ်စေတဲ့အပိုင်းတွေပါပါတယ်ဒီအပြင်ဒီ community တွေပေါ့နော်လူအဖွဲ့အစည်းတွေဒီမှာလည်းစီလုံးညီမျိုးဖို့ချစ်ချစ်ခင်ခင်ရှိဖို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုတွေရှိဖို့ဆိုတဲ့အကြောင်းအရာတွေလည်းဘောလုံးအားကစားတစ်ဆင့်တင်ကြားပြလို့ရပါတယ်ကျွန်တော်တို့ကဘောလုံးအားကစားကိုဒီလူလူနဲ့လူငယ်နဲ့ထိတွေ့ဖို့ကျွန်တော်တို့ကသုံးပါတယ်ထိတွေ့ဖို့သုံးပြီးတော့မှကျွန်တော်တို့ပေးချင်တဲ့ message လေးတွေကိုဒီပေါ်လုံးတင်တဲ့နေရာတစ်ချိန်ကျွန်တော်တို့လူငယ်ထံကိုဒီရရလူလူထံကိုရအောင်ဆောင်ရွက်ပါတယ်
။ဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေခင်ဗျာအခုလိုစိတ်ရှိလက်ရှိရှင်းပြရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော်
။ကျွန်တော်လည်းအများကြီးဝမ်းသာပါတယ်ခင်ဗျာ။